တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ထိခိုက်ရတဲ့ကမ္ဘာစီးပွားရေးကလာမယ့်နှစ်အတွင်း 4.2 ရာခိုင်နှုန်းထိဖွံ့ဖြိုးလာပြီးပြန်လည်ဥမော်လာမယ်လို့ဖွံ့ဖြိုးရေးနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ OECD ကခန့်မှန်းထားပါတယ်ဒီဖွံ့ဖြိုးမှုထဲမှာအများစုကတော့တရုတ်နဲ့တောင်ကိုရီးယားနိုင်ငံတွေရဲ့ဖွံ့ဖြိုးမှုအများအပြားပါမယ်လို့လည်းခန့်မှန်းပါတယ်ပတ်စဉ်စီးပွားရေးအစီအစဉ်ဖြစ်တင်ပြပေးပါမယ်ရှင်အမေရိကန်နဲ့ဥရောပနိုင်ငံအများစုပါဝင်တဲ့နိုင်ငံပေါင်း36နိုင်ငံပါ OECD အဖွဲ့ကြီးကစီးပွားရေးဖွံ့ဖြိုးမှုနဲ့ကမ္ဘာကုန်သွယ်မှုတိုးတက်ရေးအတွက်လိုအပ်တဲ့မူဝါဒတွေချမှတ်နိုင်ရေးရည်ရွယ်ဖွဲ့စည်းထားတာဖြစ်ပြီးအဖွဲ့သက်တမ်းကနှစ်ပေါင်း60ကျော်ရှိပါပြီကိုရိုနာကပ်ဘေးရောဂါနဲ့ကြုံရတဲ့အခု2020ပြည်နှစ်မှာ 4.2 ရာခိုင်နှုန်းကျဆင်းခဲ့တဲ့ကမ္ဘာစီးပွားရေးကလာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းဖွံ့ဖြိုးလာမယ်လို့ခန့်မှန်းတဲ့အကြောင်းဒီဇင်ဘာလ1ရက်နေ့ပြင်သစ်နိုင်ငံပါရီမြို့တော်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ OECD ရဲ့အတွေ့အမှုချုပ်အန်ဂျယ်ဂူရီယာကပြောဆိုသွားတာပ
ါ Now for the first time since the pandemic hitIn early 2020, we have hope.
2020အစောပိုင်းမှာကာယောဂါကြာရောက်ခဲ့ပြီးနောက်ပထမဆုံးအနေနဲ့နှောင့်လင်းချက်ရှိပါပြီ။ကာဝေးစည်းနဲ့ပတ်သက်ပြီးသတင်းကောင်းတွေကြောင့်အကောင်းမြင်နှောင့်လင်းချက်တွေပိုရှိလာသလိုကျွန်တော်တို့အားလုံးခံစားနေရတဲ့မတိကျမရေရာမှုတွေကိုလည်းတနည်းတစ်ပုံရောပါသက်သာစေပါရယ်။နှောင့်လင်းချက်ရှိတယ်ဆိုပေမဲ့လည်းအခက်အခဲကနေမကျော်ရွားနိုင်သေးပါဘူး။နိုင်ငံအများပြားဟာလက်တလောဗိုင်းရပ်စ်ကူးစက်မှုများလာတဲ့အရေးကင်တွယ်နေရပါတယ်။ဗိုင်းရပ်စ်ကူးစက်မှုတားဆီးထိန်းချုပ်နိုင်ရေးအကန့်အသတ်တွေပြန်လည်ချမှတ်လာရတာကစီးပွားရေးပြန်လည်ဥမော့ခဲ့တာကိုမေးမိန်သွားစေပါတယ
်။နိုင်ငံတော်များများမှာကိုရိုနာဗိုင်းရပ်စ်ကူးစက်ဖြစ်ပွားမှုကဒုတိယတစ်ကြော့ပြန်ဖြစ်လာပေမဲ့လို့လဲကာကွယ်ဆေးတွေထွက်ပေါ်လာတာနဲ့တရုတ်နိုင်ငံကဥဆောင်ပြီးအခြေအနေတွေပြန်ကောင်းလာတာကြောင့်ကမ္ဘာစီးပွားရေးတိုးတက်မယ်လို့ခန့်မှန်းတဲ့အကြောင်း OECD အဖွဲ့ကြီးကပြောဆိုတာဖြစ်ပါတယ်။ကမ္ဘာစီးပွားရေးကအခု2020ပြည်နှစ်မှာ 4.2 ရာခိုင်နှုန်းရော့ကျသွားခဲ့ပြီးတဲ့နောက်လာမယ့်2021ခုနှစ်မှာ 4.2 ရာခိုင်နှုန်းတိုးတက်ပြီး2022ခုနှစ်မှာတော့ 3.9 ရာခိုင်နှုန်းလောက်ဖွံ့ဖြိုးမယ်လို့စီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ဖွံ့ဖြိုးမှုအဖွဲ့ကြီးရဲ့နောက်ဆုံးထုတ်စီးပွားရေးခန့်မှန်းချက်ကဖော်ပြပါတယ်။ဥရောပတစ်လွှားနဲ့အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုဒုတိယတကြော့ဖြစ်လာပြီးတဲ့နောက်ပါရီအခြေစိုက်အဖွဲ့ကြီးကစတိမာလာတုန်းကသူ့ရဲ့ခန့်မှန်းချက်ကိုပြန်ပြီးလျှော့ချလိုက်တာဖြစ်ပါတယ်။ဒီကမ္ဘာလုံးအတိုင်းအတာနဲ့စီးပွားရေးဖွံ့ဖြိုးမှုရှိမယ်လို့ခန့်မှန်းပေမဲ့လည်းနိုင်ငံအတော်များများမှာတော့ဖွံ့ဖြိုးမှုညှော့နေနေဦးမယ်အကြောင်း OECD ရဲ့အတွေ့အမှုချုပ်အန်ဂျယ်ဂရီယာကအခုလိုပြောပါတယ်
။ Now on the face of it our projection forGlobal GDP growth in 2021
ဒီအခြေအနေမှာ2021ခုနှစ်အတွင်းကမ္ဘာတစ်လွှားအသင်းထုတ်လုပ်မှု GDP က 4.2 ရာခိုင်နှုန်းပုံမျိုးမှုရှိမယ်ဆိုတဲ့ကျွန်တော်တို့ရဲ့ခန့်မှန်းချက်ကသိပြီးကောင်းတယ်လို့ရှုမြင်ရပါတယ်ဒီလိုပုံမျိုးမယ်ဆိုပေမဲ့လည်း OECD အဖွဲ့ဝင်နိုင်ငံအားလုံးဒီဘက်မှာတော့2021ခုနှစ်ကုန်ပိုင်းစီးပွားရေးက2019နှစ်ကုန်ပိုင်းစီးပွားရေးပမာဏထက်လျော့နည်းလေဆဲဖြစ်မှာပါ2022ခုနှစ်နှစ်ကုန်ပိုင်းမှာကမ္ဘာတစ်လွှားအသင်းထုတ်လုပ်မှု GDP ကဒေါ်လာ9ဘီလီယံလောက်ရော့ကျမယ်လို့ခန့်မှန်းထားပြီးဒီပမာဏဟာကာယောဂါမတန်ရင်ကခန့်မှန်းချက်တဲ့ရော့ကျနေတာပါဒေါ်လာ9ဘီလီယံဆိုတာကအမေရိကန်စီးပွားရေးရဲ့၃ပုံတစ်ပုံပမာဏရှိပါတယ်ဒါကြောင့်ထိခိုက်သက်ရောက်မှုပမာဏကအလွန်ကြီးမားပါတယ်ကာယောဂါပေးကြောင့်လူတွေအတွက်ရောစီးပွားရေးအတွက်ပါအကြီးအကျယ်ထိခိုက်မှုရှိမှာပ
ါကမ္ဘာတစ်လွှားအသတင်းကုန်ထုတ်လုပ်မှုတစ်ခုလုံးကတော့2020ခုနှစ်နှစ်ကုန်ပိုင်းမှာကိုရိုနာကပ်ဘေးကာလမတိုင်ခင်ကရှိခဲ့တဲ့အခြေအနေမျိုးကိုပြန်ရောက်လာနိုင်ပြီးတရုတ်နိုင်ငံတွင်မှမြန်မြန်ဆန်ဆန်အခြေအနေတိုးတက်ကောင်းမွန်လာမှုကဥဆောင်သွားမယ်လို့လည်း OECD ကပြောပါတယ်ဒါပေမဲ့လည်းနိုင်ငံအများအပြားမှာတော့လာမယ့်နှစ် 2022ခုနှစ်အထိကိုရိုနာဗိုင်းရပ်စ်ကပ်ဘေးမတိုင်ခင်ကစီးပွားရေးအခြေအနေမျိုးရဲ့အောက်900ခန့်နှုန်းလောက်ရော့ကျနေအောင်မယ်လို့လည်းခန့်မှန်းထားပါတယ်။2020ပြည်နှစ်မှာတော့တရုတ်တနိုင်ငံတည်းပဲစီးပွားရေးဖွံ့ဖြိုးမှုတွေ့ရပြီးအခု2020ပြည်နှစ်မှာတော့တရုတ်ရဲ့စီးပွားရေးဖွံ့ဖြိုးမှုက 1.8 ရာခိုင်နှုန်းရှိမယ်ဆိုတဲ့ OECD ရဲ့ပြီးခဲ့တဲ့စက်တင်ဘာလခန့်မှန်းချက်ကမပြောင်းလဲပါဘူး2022ခုနှစ်မှာတော့တရုတ်ရဲ့ဖွံ့ဖြိုးမှုက800ဂိုင်နှုန်းအထိအရှင်ရဖို့ရှိပြီး2022ခုနှစ်မှာ 4.9 ဂိုင်နှုန်းကိုရော့သွားမယ်ဆိုတော့စက်တင်ဘာလခန့်မှန်းချက်ကလည်းမူလအတိုင်းဆက်ရှိနေပါတယ် OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကအခုလိုပြောပါတယ်
You can see China which together with Korea is
whether you know Korea ကိုကြည့်မယ်ဆိုရင်ကယောဂဘေးအခြေအနေကတခြားနိုင်ငံတွေထက်ပိုပြီးတော့အခြေအနေကောင်းပါတယ်ဆိုတော့ကမ္ဘာ့ဖွံ့ဖြိုးမှုမှာဒီနှစ်နိုင်ငံကအများကြီးပါဝင်ပါလိမ့်မယ
်ကိုဗစ်ကာကွယ်ဆေးတွေထွက်လာတဲ့ဆိုပေမဲ့လည်းစီးပွားရေးပြန်လည်နလန်ထရေးအတွက်တော့အစိုးရတွေဘက်ကတိတိယောက်ယောက်လုပ်ဖို့လိုအပ်မယ်လို့လည်း OECD အဖွဲ့ကြီးရဲ့စီးပွားရေးပညာရှင် Lauren Boone ကဆက်ပြီးပြောပါတယ
် Vaccine developmentsHave a right faster than
ကွယ်ဆေးစမ်းသပ်တိုးတက်မှုတွေကခမန်းထားတဲ့ဆော်ပြီးထွက်ပေါ်လာပြီးဒါကတကယ့်သတင်းကောင်းတွေပါ။မူဝါဒချမှတ်မဲ့သူတွေအနေနဲ့ပုံမှန်အခြေအနေအတိုင်းပြန်ဖြစ်လာစေဖို့အတွက်လုပ်ရမယ့်ကိစ္စတွေကိုထိရောက်ရောက်လုပ်ဖို့လိုအပ်ပါတယ်။ဆိုလိုတာကတော့အများပြည်သူကြားမရေးစောင့်ရှောက်မှုကိုပိုးပြီးတော့ကောင်းမွန်အောင်လုပ်ဖို့နောက်ကကွယ်ဆေးအတွက်ပူးပေါင်းဆောင်ရွက်စီမံပြီးတတ်နိုင်သလောက်အမြန်ဆုံးနဲ့နောက်စိတ်ချလက်ချနဲ့ကြေကြေပြန့်ပြန့်ရအောင်လုပ်ကြပါလိမ့်မယ်။
အမေရိကန်ပြည်ထောင်စုမှာတော့စီးပွားရေးနိုးထစေရေးအစည်းအဝေးတစ်ရက်သဘောတူညီမှုရနိုင်တဲ့ဆိုတဲ့တွက်ချက်မှုနဲ့အခု2020မှာ 3.9 ရာခိုင်နှုန်းရော့ချပြီးတဲ့နောက် 2021 ခုနှစ်မှာဖွံ့ဖြိုးမှု 3.2 ရာခိုင်နှုန်း 2022 ခုနှစ်မှာ 3.5 ရာခိုင်နှုန်းရှိလာနိုင်ပါတယ်တဲ့ဥရောပတလွှားမှာတော့ဒီနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှု 9.5 ခိုင်နှုန်းရော့ချနိုင်ပြီး2021ခုနှစ်မှာတော့ 3.6 ခိုင်နှုန်းဖွံ့ဖြိုးမှု 2022 ခုနှစ်မှာတော့ 3.3 ခိုင်နှုန်းပြန်လည်ဖွံ့ဖြိုးလာနိုင်ကြောင်းလဲသုံးသပ်ခန့်မှန်းထားပါတယ်ရှင်